This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံထုတ်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်
Radio NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ပြီးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလာရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစတင်ပြီး2025ခုနှစ်ဇူလိုင်လ16ရက် Radio NUG ညပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ16ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့အာဏာရှင်စနစ်ကိုတိုက်ထုတ်နေတဲ့အဖွဲ့အစည်းတိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့ KNU ဥက္ကဋ္ဌတိုက်တွန်းတဲ့တင်ကိုတင်ပြပေးပါမယ်စီအာနာရှင်စနစ်အမြင့်ပြည့်ရေးတိုက်ပွဲဝင်နေတဲ့လူမျိုးစုတော်လှန်ရေးအဖွဲ့အစည်းတွေနဲ့ဒီမိုကရေစီအင်အားစုတွေအပါအဝင်အမျိုးသမီးတွေလူငယ်အဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်သွားဖို့ကရင်အမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌပထိုလ်စောကွယ်ထူးဝင်းကတိုက်တွန်းပြောကြားလိုက်ပါတယ်။ဒီကနေ့ဇူလိုင်လ16ရက်နေ့မှာကြာရောက်တဲ့88နှစ်ပြည့်ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO နေ့အတွက်ပေးပို့တဲ့တောင်းဝန်လာကနေအခုလိုတိုက်တွန်းပြောဆိုထားတာဖြစ်ပါတယ်။ကရင်ပြည်နယ်တွင်မဟုတ်ဘဲနိုင်ငံအနှံ့မှာရှိတဲ့အရသာပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့စစ်ကောင်စီကိုစန့်ကျင်တဲ့ KNDO အပါအဝင်ကရင်တော်လှန်ရေးတပ်ဖွဲ့ကရဲဘော်တွေအနေနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးလုပ်ငန်းတွေမှာကြာရတာဝန်တွေကိုထမ်းဆောင်သွားရမယ်လို့လည်း KNDO ဥက္ကဋ္ဌကပြောထားပါရီကရင်နိုင်ငံရေးကြီးမှန်းချက်အကောင့်ထဲဖွင့်နိုင်ဖို့ဆိုရင်ကရင်တော်လှန်ရေးအဖွဲ့အစည်းတွေတင်မဟုတ်ဘဲကရင်လူမျိုးအားလုံးကရင်အဖွဲ့အစည်းအားလုံးပူးပေါင်းလှုပ်ဆောင်ကြဖို့ KNDO ဥက္ကဋ္ဌဖရိုစောကွယ်ထူးဝင်းကဖိတ်ခေါ်ထားတာပါစစ်ကောင်စီရဲ့မတရားစစ်မှုထမ်းဆေးမှုကြောင့်စစ်သားဖြစ်လာသူတွေကရင်တော်လှန်ရေးအဖွဲ့တွေစီမှာလက်နက်ချပူးပေါင်းလိုသူတွေကိုအဖွဲ့အစည်းမူဝါဒအတိုင်းလှုပ်ဆောင်ရမှာဖြစ်ပြီးတော့ KNU ထိန်းချုပ်နယ်မြေမှာတရားဥပဒေစိုးမိုးရေး KNU ဌာနဆိုင်ရာတွေနဲ့ပူးပေါင်းဆောင်ရွက်ရမယ်လို့လည်းအသိပေးထားပါတယ်ဒါအပြင်ဘဝတူလူမျိုးစုတော်လှန်ရေးအဖွဲ့အစည်းတွေဒီမိုကရေစီအင်အားစုတွေတက်ကြွလှုပ်ရှားသူတွေအပါအဝင်မီဒီယာတွေနဲ့ဖက်ဒရယ်တည်ဆောက်ရေးအားပေးတဲ့နိုင်ငံတကာအစိုးရအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်ရမယ်လို့လည်း KNU ဥက္ကဋ္ဌတုံလွာကနေတိုက်တွန်းထားပါရီကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ဆိုတာကရင်တော်လှန်ရေးတမိုင်းမှာကရင်အမျိုးသားတို့ရဲ့အခွင့်အရေးနဲ့အသက်အိုးအိမ်စည်းစိမ်တွေကိုကာကွယ်ဆောင်ရှောက်ဖို့ဖွဲ့စည်းတည်ထောင်တဲ့ပထမဆုံးကရင်လက်နက်ကင်တဲလို့သိရပါရယ်ခင်ဗျာဆလဘီကရင်အမျိုးသားတို့ရဲ့ရည်မှန်းချက်ပန်းတိုင်ရောက်ဖို့ KNU အပြင်ပြည်တွင်းပြည်ပမှာရှိတဲ့ကရင်လူမျိုးအားလုံးမှာတာဝန်ရှိတယ်လို့ KNDO စစ်ဦးစီးချုပ်ပြောတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်အမျိုးသားတို့ရဲ့ရည်မှန်းချက်ပန်းတိုင်ကိုရောက်ဖို့ကရင်အမျိုးသားအစည်းအရုံး KNU အပြင်ပြည်တွင်းပြည်ပမှာရှိတဲ့ကရင်လူမျိုးအားလုံးမှာတာဝန်ရှိတယ်လို့ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောရှိလီကပြောကြားလိုက်ပါတယ်။KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောရှိလီကဒီကနေ့ဇူလိုင်လ16ရက်နေ့မှာကြာရောက်တဲ့88ချိန်မြောက်ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့နေ့မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းကလူမျိုးကြီးတွေထဲမှာပါတဲ့ကရင်အမျိုးသားတွေအနေနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးရရှိဖို့အတွက်ကရင်အမျိုးသားအစည်းအရုံး KNU စတင်ဖွဲ့စည်းတည်ထောင်ချိန်ကတည်းကကရင်ပြည်လွတ်မြောက်ရေးကြိုးပမ်းခဲ့ကြတယ်လို့ဆိုပါတယ် KNDO အနေနဲ့ကရင်လူမျိုးတို့ရဲ့အသက်အိုးအိမ်စည်းစိမ်ဥစ္စာကိုကာကွယ်ဆောင်ရှောက်ဖို့ကရင်အမျိုးသားလွတ်မြောက်ရေး KNU ရဲ့ကြိုးပမ်းဆောင်ရွက်မှုတွေအောင်မြင်စေဖို့ မိခင်အစည်းအရုံးဖြစ်တဲ့ KNU ကိုကာကွယ်ပေးဖို့မိမိတို့လိုချင်တဲ့အခွင့်အရေးတွေရဖို့နဲ့ရန်သူကအကြမ်းဖက်နှီးလန်းတွေတုံးလာရင်ကာကွယ်ဖို့ဆိုတဲ့အဓိကရည်မှန်းချက်၃ချက်ရှိတယ်လို့ဆိုထားပါတယ်။လက်ရှိမှာ KNU ရဲ့မျှော်မှန်းချက်ဖြစ်တဲ့လွတ်လပ်တဲ့ကရင်ပြည်တည်ထောင်ခွင့်နဲ့ကရင်ကံချမကရင်ဖန်တီးနိုင်ရေးဆိုတဲ့ရည်မှန်းချက်ပန်းတိုင်ကိုမရောက်သေးတဲ့အတွက်ကြောင့် KNDO ဆက်ရှိနေမှာလို့အသိပေးထားပါတယ်။ကရင်အမျိုးသားတို့ရဲ့ရည်မှန်းချက်ပန်းတိုင်ရောက်တဲ့အချိန်မှာလေပြည်သူလူထုကိုကာကွယ်ဆောင်ရှောက်ရမယ့်တာဝန်တွေကျန်ရှိနေအောင်မှာပဲဖြစ်တယ်လို့လေ KNDO စစ်ဦးစီးချုပ်ကစက်ပြောထားပါရီ။ကရင်အမျိုးသားရည်မှန်းချက်ပန်းတိုင်ရောက်ဖို့အားလုံးညီညီညွတ်ညွတ်လှုံ့ဆော်ကြဖို့လိုတယ်လို့ရည်ရွယ်ချက်ရည်မှန်းချက်တွေတူညီဖို့လေလိုအပ်တဲ့အတွက်ကြောင့်ကရင်လူမျိုးတိုင်းမှာတာဝန်ကိုယ်စီရှိတယ်လို့လေထပ်ပြီးတော့သတိပေးထားပါရီ။ဒါကြောင့်ကရင်အမျိုးသားတို့ရဲ့ရည်မှန်းချက်ဖြစ်တဲ့ကရင်ပြည်ကိုကာကွယ်စောင့်ရှောက်ဖို့နဲ့အမျိုးသားရေးရည်မှန်းချက်တွေရရှိဖို့ကမ္ဘာတဝန်းမှာရှိတဲ့ကရင်လူမျိုးတွေအားလုံးစည်းလုံးညီညွတ်ကြဖို့ KNDO စစ်ဦးစီးချုပ်ဘူမှုချုပ်စောရှိလေကတိုက်တွန်းပြောဆိုထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ကချင်ဒေသအထူးစစ်စင်ရေးကြီးတွေကနေစစ်ဗျူဟာကောင်းတွေနဲ့အတွေ့အကြုံကောင်းတွေရခဲ့တယ်လို့ဗမာတပ်တော် BA ပြောတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်ဒေသအထူးစစ်စင်ရေးကြီးတွေကနေစစ်ဗျူဟာကောင်းတွေနဲ့အတွေ့အကြုံကောင်းတွေရခဲ့တယ်လို့ဗမာတပ်တော် BA ကဒီကနေ့မှထုတ်ဖော်ပြောဆိုလိုက်ပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA က2024ခုနှစ်ခုနှစ်လပိုင်း3ရက်နေ့မှာစတင်ခဲ့တဲ့အထူးစစ်စင်ရေးကြီးမှာ KIA နဲ့အတူတိုက်ပွဲဝင်ခဲ့ကြတဲ့မှတ်တမ်းတွေကိုထုတ်ပြန်ရမှာအခုလိုအသိပေးလိုက်တာဖြစ်ပါတယ်။ကချင်ဒေသအထူးစစ်စင်ရေးကြီးတွေမှာဗမာတပ်တော်အနေနဲ့မိုးချိုးပြောက်ကြားတပ်ဖွဲ့အမည်နဲ့တိုက်ပွဲဝင်ခဲ့ကြတာလို့ဆိုပါရီကချင်ဒေသအထူးစစ်စင်ရေးကြီးမှာအကြမ်းဖက်စစ်ကောင်စီရဲ့စကန်းကြီးစခန်းငယ်တွေကိုထိုးစစ်ဆင်ခဲ့ရမှာ KIA နဲ့အတူဗမာတပ်တော် BA ဟာမိုးချိုးပြောက်ကြားတပ်ဖွဲ့အနေနဲ့ပါဝင်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အကြမ်းဖက်စစ်ကောင်စီရဲ့တပ်ရင်းဌာနချုပ်အပါအဝင်စခန်းကြီးစခန်းငယ်တွေကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ KIO KIA ဌာနချုပ်ရှိရာလိုင်ဇာမျိုးကိုအမြောက်လက်နက်ကြီးပစ်ကူတွေနဲ့အဓိကချင်းချောင်းနေတဲ့ Vulnerable Point 9.1 ဗျူဟာကုန်းဖုံပြန်ပွန်းတန်ခမောက်တောင်ဗျူဟာကုန်းကကွက်ပွန်းဗျူဟာကုန်းနဲ့တာဝါတိုင်ကုန်းတွေအပြင်အခြားကာကင်းစခန်းငယ်တွေကိုလည်းတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့အသိပေးထားပါတယ်။ဒါအပြင်ဗမော်မြစ်ကြီးနားလမ်းမကြီးတစ်လျှောက်ဗျူဟာကျတဲ့အကြမ်းဖက်စစ်ကောင်စီရဲ့အမှတ်393အမြောက်တပ်ရင်းဌာနချုပ်အမှတ်631ဒုံးတပ်ရင်းနဲ့စကခ21ဗမော်လက်အောက်ခံတပ်တွေဖြစ်တဲ့ခလာရ239ခမာရ439စတဲ့တပ်ရင်းဌာနချုပ်တွေကိုလည်းတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့သိရပါတယ်။အခုလိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အတူတိုက်ပွဲဝင်ရင်အောင်ပွဲစဉ်ကွင်းရခဲ့တာတွေအတွက်ဗမာတပ်တော် BA အနေနဲ့အလွန်ဂုဏ်ယူတယ်လို့လည်းဆိုထားပါတယ်။ KIA ရဲ့စစ်ဗျူဟာကောင်းတွေအတွေ့အကြုံကောင်းတွေနဲ့ဗမာတပ်တော် BA ကရဲဘော်တွေကိုတိုက်စွမ်းရည်ပြည့်ဝအောင်လက်တွေ့တင်ကြားကူညီလမ်းပြပေးခဲ့တဲ့ KIA ကိုကျေးဇူးတင်တဲ့အနေနဲ့တိုက်ပွဲဝင်ခဲ့တဲ့မှတ်တမ်းအချို့ကိုတော်လန်မိဘပြည်သူတွေသိရှိစေဖို့ဗမာတပ်တော် BA ကအခုလိုထုတ်ပြန်တာဖြစ်ပါတယ်။ဗမာတပ်တော် BA ဟာ1949ပင်လုံအနှစ်သာရကိုလေးစားတန်ဖိုးထားတဲ့တပ်တော်တစ်ခုဖြစ်ကြောင်းလည်းမိဘပြည်သူတွေကိုထပ်ပြီးတော့အသိပေးထားပါရခင်ဗျာအခုဆက်လက်ပြီးတော့တာယာဝတီထောင်မှာအချင်းထောင်ဝန်တန်းကနိုင်ငံရေးအချင်းသားတအုပ်ကိုပခုံးအစ်စ်ပြုတ်တဲ့အထိရိုက်နှက်ပြီးတော့တိုက်ပိတ်ထားတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းတာယာဝတီအချင်းထောင်မှာနိုင်ငံရေးအချင်းသားကိုအောင်သူထက်ကိုထောင်ဝန်တန်းစိုးမင်းစုသူကပခုံးအစ်စ်ပြုတ်တဲ့အထိရိုက်နှက်ပြီးတော့တိုက်ပိတ်ထားတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဒီကနေ့ဇူလိုင်16ရက်နေ့မှာထုတ်ပြန်ထားပါတယ်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကသူတို့စုံစမ်းသိရှိထားတာကိုအခုလိုထုတ်ပြန်လိုက်တာဖြစ်ပါတယ်ဇူလိုင်လ6ရက်နေ့မနက်ပိုင်းမှာထောင်ဝန်တန်းစိုးမင်းကတာယာဝတီထောင်အဆောင်မှုရုံးခန်းမှာအလုလုနေတဲ့အခြားအမှုနဲ့ထောင်ကျနေတဲ့အကျဉ်းသားတအူးနဲ့ရန်ဖြစ်တယ်လို့ဆွဆွဲပြီးတော့နိုင်ငံရေးအကျဉ်းသားကိုအောင်သူထက်ကိုရိုက်နှက်ခဲ့တာလို့ဆိုပါတယ်ထောင်ဝန်တန်းစိုးမင်းဟာအရင်ကလည်းနိုင်ငံရေးအကျဉ်းသားတွေအပေါ်ကိုထိလက်ရောက်ကျူးလွန်တာတွေမကြာခဏပြုလုပ်တတ်သူတအူးလို့သိရပါတယ်တာယာဝတီထောင်ကိုထောင်ပြောင်းရွှေ့ခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုရိုက်နှက်ခဲ့တာကြောင့်တိုင်ကြားခံထားရသူတအူးလည်းဖြစ်တယ်လို့ PPNM ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုအောင်သူထက်ကိုပခုံးအစစ်ပြုတ်အောင်ရိုက်နှက်ပြီးတဲ့နောက်အချိန်အတော်ကြာအောင်စီးကုပေးတာမရှိတဲ့အတွက်အခြားနိုင်ငံရေးအကျဉ်းသားတွေဝိုင်းဝန်းတောင်းဆိုမှအဲ့ဒီနေ့နေ့လယ်2နာရီခန့်မှာစီးကုသားခွင့်ပေးခဲ့ပြီးတော့တိုက်ပိတ်ထားတယ်လို့သိရပါတယ်။ ဒီကိစ္စနဲ့ပတ်သက်လို့ထောင်အာဏာပိုင်တွေဘက်ကထောင်ဝန်ထမ်းစိုးမင်းစိုးသူကိုအပြင်ထွက်ခွင့်ပိတ်တာနဲ့တရားဝင်ထောင်မှာပဲနေရာပြောင်းတာမျိုးပြုလုပ်ခဲ့ပြီးတော့အရေးယူတာဒီကနေ့အထိမရှိသေးဘူးလို့လည်းအသိပေးထားပါတယ်။စစ်ကောင်စီလက်အောက်မှာရှိတဲ့အကျဉ်းထောင်တွေကထောင်ဝန်ထမ်းတွေနိုင်ငံရေးအကျဉ်းသားတွေအပေါ်ဖိနှိပ်တာနဲ့ရိုက်နှက်တာစတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေပြီးမြင့်ထောင်အာဏာပိုင်တွေဘက်ကထိုက်သိမ်းတဲ့အပြစ်ပေးအရေးယူတာမျိုးမလုပ်ဖဲနဲ့လစ်လျူရှုနေတဲ့အတွက်ကြောင့်ထောင်ဝန်ထမ်းတွေဟာနိုင်ငံရေးအကျဉ်းသားတွေကိုပို့ပြီးတော့ဖိနှိပ်လာတာပဲဖြစ်ပါတယ်။ဒါကြောင့်ထောင်အာဏာပိုင်တွေအနေနဲ့ထောင်ဝန်ထမ်းတွေတရားဥပဒေမဲ့ရိုက်နှက်နေတာတွေရပ်တန့်သွားအောင်အမြန်ဆုံးဆောင်ရွက်ပေးဖို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကတောင်းဆိုထားပါတယ်။အခုလိုလူအခွင့်အရေးချိုးဖောက်တာမျိုးတွေကိုမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကတက်တီတွေနဲ့အတူစနစ်တကျမှတ်တမ်းတင်ထားတဲ့အတွက်ကြောင့်တရားမျှတမှုကိုဖော်ဆောင်တဲ့အချိန်မှာပြန်ပြီးတော့တာဝန်ယူရမယ်လို့ PPNM ဘက်ကအသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဒီသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2025ခုနှစ်ဇူလိုင်လ16ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမွန်ပါ။ပထမဆုံးတင်ပြပေးမယ့်သတင်းကတော့တို့ပြန်လာပြီး AR campaign ရီမန်းချက်တရားရဂိုင်းလုံးကြော်လွန်ကအောင်မြင်ခဲ့တဲ့သတင်းပဲဖြစ်ပါတယ်။တို့ပြင်လာပြီး ARD campaign ရဲ့ email ချက်ကိုတရားရဂိုင်းလုံးကြော်လွန်ကအောင်မြင်ခဲ့ပါတယ်။တို့ပြင်လာပြီး ARD campaign ဟာပြည်သူတွေရဲ့အားပေးကူညီမှုနဲ့ email ချက်ပြင်မြောက်ခဲ့ပါပြီ။ email ချက်ကိုပြည့်မီတဲ့အပြင်ရဂိုင်းလုံးကြော်လွန်ခဲ့တာပါ။ရလက်တွေချာကကိန်းကနဲဟာပြည်သူရဲ့မေတ္တာတရားတက်သေးထူနိုင်ခဲ့ပါတယ်။နေရက်တွေချာမှာ campaign ဟာအောင်ပြီးအောင်ပြီးအောင်ပြီးလို့ဝင်ကြွားနိုင်ကြောင်း campaign ကဖော်ပြပါတယ်။တို့ပြင်လာပြီး ARD campaign ချက်သိန်း9000 email ချက်ဟာမူလသတ်မှတ်ချက်တဲ့ကျော်လွန်က120ရာခိုင်နှုန်းအထိရရှိခဲ့ပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့ဒေါအောင်ဆန်းစုကြည်ပေါ်လူငယ်များ၏ထောက်ခံမှု68ရာခိုင်နှုန်းရှိနေဆဲဖြစ်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ပေါ်လူငယ်များ၏ထောက်ခံမှုက68ရာခိုင်နှုန်းရှိနေဆဲဖြစ်တယ်လို့သိရပါတယ်။ Institution နဲ့လူပုဂ္ဂိုလ်များပေါ်လူငယ်များ၏ယုံကြည်မှုအတိုင်းအတာကို Blue Shirt ဖွဲ့ကစစ်တမ်းကယူကထုတ်ပြန်ခဲ့တာဖြစ်ပါတယ်။Blue Shirt အဖွဲ့ရဲ့2025ခုနှစ်မတ်လအတွင်းမြို့နယ်238ခုမှာကောက်ယူခဲ့တဲ့စစ်တမ်းအရနိုင်ငံသား2808ဦးပါဝင်ပြီးအဲ့ဒီထက်က1832ဦးကသက်18နှစ်နဲ့35နှစ်ကြားလူငယ်တွေပါဝင်ဖြည့်ဆို့ခဲ့ကြတာဖြစ်ပါတယ်။စစ်တမ်းရဲ့တွေးရှိချက်တွေဟာဒေါက်ဆန်းစုကြည်ပေါ်ထောက်ခံမှုဟာ68ရာခိုင်နှုန်း NUG ပြည်သူ့ကာကွယ်ရေးတပ် PDF များအပေါ်59ရာခိုင်နှုန်းမြို့သားညီညွတ်ရေးအစိုးရ NUG ပေါ်48ရာခိုင်နှုန်းယုံကြည်မှုရှိကြောင်းဖော်ပြပါတယ်ရှင်။ဘယ်လောက်တက္ကသိုလ်များကမြန်မာစစ်အုပ်စုကျောင်းသားများအလက်ခံသင်ကြားပေးနေတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။ဘယ်လောက်တက္ကသိုလ်များကမြန်မာစစ်အုပ်စုကျောင်းသားတွေကိုလက်ခံသင်ကြားပေးနေတယ်လို့ Justice for Myanmar ကဖော်ထုတ်လိုက်ပါတယ်။သင်ကြားပေးတဲ့တက္ကသိုလ်များမှာ Belarusian State University BSU, Belarusian State University of Informatics and Radio Electronics BSUIR,Belarusian State Technological University BSTU တို့ဖြစ်ပြီးဆိုပါတက္ကသိုလ်များဟာမြန်မာစစ်အုပ်စုရရှိများအားအစိမ့်ကျွမ်းကျင်မှုဆိုင်ရာသင်တန်းများပေးပြီးစစ်အုပ်စုမှပြည်သူများအပေါ်ကြမ်းဖက်တိုက်ခိုက်မှုများဆောင်ရွက်နိုင်ရန်ကူညီထောက်ပံ့နေတယ်လို့ဖော်ပြပါရတယ်။ Belarusian State University သည်မြန်မာစစ်အုပ်စုကျောင်းသားတွေကိုလက်ခံသင်ကြားပေးရန်ရန်ကုန်တက္ကသိုလ်ခြားတက္ကသိုလ်တွေနဲ့နားလည်မှုစာကျင်လွှာတစ်ရက်ရေးထိုးခဲ့ကမြန်မာစစ်အုပ်စုကျောင်းသား10ဦးလက်ခံထားပြီးစစ်ဘက်ဆိုင်ရာဥပဒေပထဝီတနီယာသတင်းအချက်လက်ပညာနဲ့ဆက်ဆက်ဘာသာရပ်များပါဝင်ပညာရေးစီစဉ်တွေကို၎င်းတို့ရဲ့စစ်ဘက်ဆိုင်ရာဌာနကြီးများတွင်သင်ကြားပေးလျက်ရှိပါတယ်။ Belarusian State University of Informatics and Radio Electronics သည်မြန်မာစစ်အုပ်စုကျောင်းသားများအားအထူးအားဖြင့်လေကြောင်းရန်ကာကွယ်စနစ်များအတွက် Radio Electronic Engineering ပညာရေးဆိုင်ရာများသုတေသနပြုလုပ်လေ့လာရန်လက်ခံသင်ကြားပေးလျက်ရှိကကျောင်းသားများဟာမြန်မာနိုင်ငံရှိစစ်လက်နက်ထုတ်လုပ်ရေးစက်ရုံများဖြစ်တဲ့မှန်လေးကာကွယ်ရေးပစ္စည်းစက်ရုံနေပြီးတော့မှတ်20ကာကွယ်ပစ္စည်းစက်ရုံမကွေးနဲ့မှတ်30မြမအကြီးစားစက်မှုလုပ်ငန်းမန္တလေးတို့မှကျောင်းသားများဖြစ်တယ်လို့သိရပါတယ်။ Belarusian State Technology University သည်မြေပြင်စစ်လက်နက်နှင့်ထောက်ပံ့ပို့ဆောင်ရေးအတွက်စစ်ဘက်လက်ချင်းရဌာနတစ်ခုဖွင့်လှစ်ပေးထားက2025ခုနှစ်မေလအတွင်း BSTU ၏ကျောင်းအုပ်ကြီးသည်မြမစစ်ဘုတ်ချုပ်ကြီးများနှင့်မကြာမီကအစိမ့်စစ်ဘက်ပညာရေးများပြီးမြောက်ထားသည့်မြမကျောင်းသား34ဦးနှင့်တွေ့ဆုံခဲ့ပါတယ်။ ဆိုပါတက္ကသိုလ်များဟာပညာရဲ့ကျွမ်းကျင်မှုများအားသင်ကြားပေးရခြင်းအပြင်ဆရာဆွေကောင်းများအားဘွဲ့ဒီဂရီများအနှင်းယုံသာမကပဲအစလိုလူသက်နိုင်ရန်အားပေးကူညီနေခြင်းပင်ဖြစ်တယ်လို့ Justice for Myanmar ကဆိုပါတယ်ရှင်ခုနောက်ဆုံးတင်ပြမယ့်သတင်းကတော့မန္တလေးနဲ့မိထီလာမှာအင်အားတင့်တင့်ရှိတဲ့မြင်းကလေးတစ်ခုလှုပ်ခတ်ခဲ့တဲ့သတင်းဖြစ်ပါတယ်2025ခုနှစ်ဇူလိုင်လ16ရက်နေ့မြန်မာစံတော်ချိန်နနက် 3:29 မိနစ်အချိန်ကတည်းကမန္တလေးတိုင်းမန္တလေးမြို့၏နောက်ဖက် 1 ကီလိုမီတာအကွာမြေအောက်နက် 32 ကီလိုမီတာကိုဗဟိုပြုပြီး Richter scale 4.9 အဆင့်နဲ့အင်အားအသင့်တင့်ရှိတဲ့မြင်းကလေးတစ်ခုလှုပ်ခတ်ခဲ့တယ်လို့ NGO လူသားချင်းစာနာထောက်ထားရေးနဲ့ BNS ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အလားတူမြန်မာစံတော်ချိန်နနက် 9:52 မိနစ်အချိန်ကတည်းကမန္တလေးတိုင်းမိထီလာမြို့ရဲ့အရှိမြောက်ဘက် 45 ကီလိုမီတာအကွာမြေအောက်နက် 10 ကီလိုမီတာကိုဗဟိုပြုပြီး Richter scale 4.4 အဆင့်နဲ့အင်အားနည်းငယ်ရှိတဲ့မြင်းကလေးတစ်ခုလှုပ်ခတ်ခဲ့တယ်လို့ဖော်ပြပါတယ်။စကိုင်းငလင်းကြီးရဲ့နောက်ဆက်တွဲငလင်းငယ်များကြောင့်ထိခိုက်ဆုံးရှုံးမှုများရောနှဲစေရန်အတွက်ဆောင်းရံရှောင်းရံတတိပြုရံများနဲ့ညီနေထိုင်ကြရန် NGO လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကအသိပေးကြေညာထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့တာကီမှပေးပို့ထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာဇူလိုင်လ18ရက်နေ့အတွက်ခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်းထင်းမှတိမ်ထူထပ်နိုင်ပြီးတော့အနောက်တောင်မုတ်တုံလေးဟာအားကောင်းရာမှအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာရခိုင်ကမ်းရိုးတန်းနဲ့မြဝကျွန်းပေါ်ဒေသတို့မှာလေဟာအနောက်တောင်ဘက်မှတနအီကို10မိုင်မှ -10 ခန့်တိုက်ခိုက်နိုင်ပြီးတော့လှိုင်းအနှင်းငယ်မှလှိုင်းအတင်းတင်းရှိနိုင်ပါတယ်။တနင်္သာရီကမ်းရိုးတန်းနဲ့မုံတမာကွေးပတ်တို့မှာလေဟာအနောက်တောင်ဘက်မှတနအီကို25မိုင်မှ -30 ခန့်တိုက်ခိုက်နိုင်ပြီးတော့လှိုင်းကြီးနိုင်ပါတယ်။မိုးအခြေအနေမှာနေပြည်တော်စကိုင်းတိုင်းအထက်ပိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်မှနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပါတယ်။စကိုင်းတိုင်းအထက်ပိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာကွက်ပြီးတော့မိုးကြီးနိုင်ပါတယ်။အခုဆက်လက်ပြီးတော့တော်လင်ရေးကပြကန်တာမှာကောင်းကြီးရေးသားထားပြီးရန်နိုင်ခံစားတင်ဆက်ထားတဲ့ငါတို့ဘူချုပ်သားရှိနေခဲ့ရင်ဆိုတဲ့တော်လန်ရေးကဗျာကိုနားဆင်ရမှာဖြစ်ပါရယ်ခင်ဗျာ
ငါတို့ဘူချုပ်သားရှိနေခဲ့ရင်1948ခုနှစ်ဇူလိုင်19ဖြေးပစယ်နိုင်တဲ့အဖြစ်ဆိုးကြောင့်မျက်ရည်မိုးတွေဖြန်ဖြန်ကျတပ်ပြင်းခိုးတွေလှိုင်းလှိုင်းချလို့ညုံးငယ်လာစွာနဲ့ပြည်သူတရလုံးငေးမှိုင်ပူဆွေးစိတ်ဓာတ်နဲ့မျောလင်းချက်တွေရင်းရံရင်လေးခဲ့ရပြီအချိန်မခိုင်မပြောနိုင်ခဲ့ကြတာအဟုတ်အမှန်ပဲမို့နိုင်ငံတော်လှုပ်ကြံမှုကြီးဖြစ်ခဲ့ပါတယ်လို့နာကြီးစွာနဲ့ကပီးမှတ်တမ်းတင်ရစ်ခဲ့ကြတာနှစ်ပေါင်း80နီးပါးကြာသွားခဲ့ပေမဲ့လေအခုချိန်ကာလတွေအဆုံးထိမမေ့နိုင်ကြစေပြည်သူနှလုံးအိမ်ထဲမှာချိန်မီအောင်တယ်လို့ဖြစ်နေရတုံးပါပဲအထူးသဖြင့်အခုလိုအချိန်ခါအချိန်နေຫນွေဥရက်ရှိအခက်ပွေးနေကြတဲ့နေညများစွာမှာပေါ့1962ခုနှစ်မှစလို့2025ခုနှစ်အထိကန်ဆိုးမှသွားလျာမိုးလိုက်လို့ရွာပြည်မြမာနာချက်ကအမှန်ကန်မတက်တာရက်ဆက်လာတဲ့ကန်ကြမာကိုရိုးမယ်ဖွဲ့ပြောရရင်ဖြင့်အာနာရှင်စနစ်စိုးအသွဲသွဲရဲ့မိစားအကျင်မျိုးဖတ်စစ်မိုးတွေအညိုကြီးစွာမပြီးဆုံးနိုင်အောင်ရွာမညာမတာအမုန်းတွေဖက်ညင်ပန်းနှိမ့်ဆက်ခဲ့ကြလို့မမြင်ရမကြည့်ရမကြားရနိုင်စွာဂယုနာတက်เสียမျက်နှာမွဲပြည်သူတွေခမညာဒုက္ခငရဲတွေကြီးတာအသေးအတန်လှိမ့်ပိတ်ခံနေရလဲအမြဲအတန်ထွက်ညင်းညူမနေနိုင်ကြရှာပဲဘုံဘုံလဲကြလို့မတက်ဆုတ်ပြတ်တက်နေတဲ့ကျုံဘဝတွေနဲ့ထာဝရခေါင်းမဖော်နိုင်ကြတာတရုတ်အမှန်ကြီးပဲမို့နိုင်ငံတော်လှုပ်ကြံမှုကြီးများစွာဖြင့်နာမည်ဆိုးတွင်ရအောင်ချစ်ချင်းမြတ်တာမပါကိုကျင်းစာတရားမရှိအခုကာလအထိပဂရိဖောက်ပြကျွလွန်နေကြစေဘလူတရေစီးနေကြတဲ့သဘောသာမှန်လောဘဇောကအတော်မတတ်နိုင်ကြသေးတာကိုပြောမပြတတ်အောင်ယင်ထဲမှာနာကျင်ကြိုက်ခဲလာစွာနဲ့မမြင်ခြင်းပဲမြင်နေရတာကတော့အသေးချပါပဲအကယ်၍ဒီချိန်မှသာငါတို့ရဲ့ချစ်စွာသောဘိုးချုပ်တက်ရှိရုပ်လွန်နဲ့ ဟုတ်တကယ်သာရှိနေခဲ့မယ်ဆိုရင်ငါဘုတ်ထဲကငါဘဲတွေကြောင့်မို့ဒါဟာငါအလုံးလို့မျက်မှောင်ကြီးကုတ်စိတ်ရှုပ်လျက်ခံယူမျက်နာပူမျက်နာပြက်အရှက်ရစရာအယုဒ္ဓမာစစ်မိတ်ဇာတွေရဲ့အကျင့်သိက္ခာအရေးပြောညစ်ဆုတ်နန်းစောပုတ်နေတာကိုမြင်ငုတ်တုတ်လဲသေးခြင်းစိတ်တွေများတဖွာဖွာဖြစ်ပေါ်နေတော့မှလားဒါဟာသူတို့အလုံးငါအလုံးမဟုတ်တော့တာကြောင့်ဘာဆိုဘာမှဝင်မလို့စိတ်ရှုပ်မခံလို့ကိုပြစ်ကိုခံကိုရန်ကိုရှင်းကြရမှာမို့အန္တရာယ်ကင်းဝေးရာအင်းရကံပေါင်းတစ်ပေးမှာကုတ်ကုတ်ကလေးထိုင်စိတ်ပြန့်ငေးငိုင်လို့မျက်ရည်တွေမနိုင်လက်မိုင်ချပြီးနောင်တကြီးကြီးရနေတော့မှလားငါတိုင်းပြည်ငါတိတ်ချစ်လို့ငါပြည်သူတွေငါမပြစ်နိုင်တာမို့စစ်အာဏာရှင်ဒီငညစ်တွေကိုပြစ်ပြစ်နှစ်နှစ်ဆဲဆိုအော်ဟစ်အပြစ်တင်ကျိန်ပေါင်းစူဘူးတောင်းချမ်းရင်အာမညောင်းစတဲ့ငေါငန်းလို့တန်ကုန်ဟစ်ကြမ်းရမ်းနေတော့မှလားငါရဲ့သွေးသားအစ်စ်ပြည်ချစ်လူငယ်များစွာမတရားမှုကိုတွန်းလှန်အမြင့်ပါမကြမ်းအောင်အာမန်အပြည့်ပန်းတိုင်ကိုမမေ့ပဲကြံ့ခိုင်တဲ့ဇွန်းနေပဲနဲ့ရဲရဲတောက်လမ်းကျမ်းတွေဖောက်မကြောက်မရွံ့နောက်မတွန့်စရန်စွန့်လွန့်စွန်စားရှစ်ဆက်သွားနေကြတာကိုအာရပါရကျေနပ်ကုန်ယူနေမှလားဒါပေမဲ့တခုရှိတာကငါတို့မြန်မာပြည်သားများရဲ့အစင်လာအမားများနဲ့အညီရှေးပဝေသနီကဆလို့မျိုးရိုးဗီဇတွေပြခဲ့ကြတဲ့ထုံစံအတိုင်းအရေးကြီးလာတဲ့အခုလိုအချိန်ကာလတွေမှာတော့သွေးချင်းညီနောင်တွေကြားရန်ဆောင်ပစ်တင်မစဲကွဲကြပြဲကြရင်စီလုံးချင်းတွေပြက်ပြဲအချင်းချင်းချဟဲနှက်ဟဲတတ်ကြမယ်နဲ့ဖာသေးတိုင်းပြည်ဖြစ်အောင်လုပ်နေကြမှာလားလို့ငါနဲ့ကင်တုတ်ဒေါသတွေထုတ်ပြနေမှာလားလာပေါင်းများစွာမိကွန်းတွေတန်းစီနေကြအပြေမှန်တွေမှန်းဆလို့ရင်မောစွာနဲ့တန်းတားရင်ဗိုလ်ချုပ်ကျေးဇူးတွေစိတ်ထဲမှာအောက်မေ့တရဗိုလ်ချုပ်စကားတွေနားထဲမှာကြားရောင်းနေရဗိုလ်ချုပ်လှုပ်ရှားမှုတွေမျက်စိထဲမှာမြင်ရောင်းနေရဘယ်လို့မှမဖြစ်နိုင်တော့တာကိုသိပေမဲ့ရင်ထဲမှာရှိနေတဲ့စိတ်ဝေဒနာတွေပယ်ဖျောက်ဖို့ထွက်ပေါက်ရှာတိုင်တင်နေမိတဲ့အကျွန်ုပ်ငါတို့ဗိုလ်ချုပ်သာရှိနေခဲ့ရင်ဒီနေ့ဥမာဘာရီများစိတ်ကူးနေမှာလဲဒီအချိန်နေမှာဘာရီများပြောချင်နေမှာလဲဒီအချိန်ကာလမှာဘာရီများလှုပ်ပြချင်နေမှာလဲအမှန်တကယ်သာခံစားသိကျင်ဇန်လာပါပြီ။ကောင်းကြီ
ရေဒီယိုအန်ယူဂျီမှာဆက်လက်အတန်းလွှင့်နေပါတယ်။အခုနောက်ဆုံးတစ်ပုဒ်အနေနဲ့တိုင်းရင်းသားဘာသာစကားအစီအစဉ်မှာအရှိဘူးကင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုຫນွေဦးတာတာကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ ဘီဒီယိုအန်ယူဂျီကလည်းຫນွေထောင်ပန်ဇာတ်ကဲထောင်အလိုက်ကျုံနော်မလော်ထောင်လောက်ချက်ခိုင်းနော်စီလို့ယေຫນွေဦးတာတာနော်စပလနိုင်လနော်ပကုမကွေတီမန္တလေးတနာလူအခွင့်အရေးအတာဩစာတီလူအခွင့်အရေးစမာခွင့်ကြီးဌာနဓာခုံလူတာချက်ပလအနေဦးကြည်အစိုးရလူအခွင့်အရေးစမာခွင့်ကြီးဌာနပကုမကွေတီမန္တလေးတနာဒီလူအခွင့်အရေးစမာတာဩချဓာခုံလူတာယူဇူလိုင်လရေတောင်းနေသောနိုင်ခါကိုပတ်တော်ဝိတာနော်လူအခွင့်အရေးဆံရခွင့်ကြီးဌာနထောက်ထောင်ဝိတာချက်ပလနော်စီလို့ကြဓာကိုယူတနက်ခွာကြောကုန်ကခလုံးလောင်းထားစဆုံပြတ်ချက်တဲ့ကြအကောင့်ထက်ဖို့နေဝိတာယူထန်လို့ထောင်းထန့်ချက်ခိုင်း ဝန်ကြီးဌာနမှနိုင်နေတာပါချက်ချိုပါဝေလူအခွင့်ရေးတဲ့ချက်တိုင်းချထားလိုက်တဲ့နော်စီစီဝေကိုလော်ပြထံဝိတာချက်ကိုင်းမှဝိတာယူလူအခွင့်ရေးဆန်ရအတာဩစားတကိုင်းတော်တည်ဒုက္ကနာအဖွင့်အကိုင်းအကျုံတည်လူတာချက်အကိုင်းအကျုံနှစ်ဖာထိုင်ဩကုန်းထိုင်ဝိတာချက်ကိုင်းယူလော်ဝိတာစီလောစကိုင်းတနော်မကွေးတနော်ဘကူးတနော်တနိဒာရီတနော်မန္တလေးတနော်နော်လူအခွင့်ရေးစမအတာဩစာပြီးလောင်ထပါအတာနော်အကလရလကဩဝိတာကွန်တနော်တန်ကျွန်းဒါကွန်တို့တာယူဩထောင်းချစ်နေပြောင်းရအောင်နော်တရားပါစီလောအကလူအခွင့်ရေးစမအတာဩစာချက်တာကွန်ယူဩချက်လွန်တာဖအကအကျုံတီချက်ကားချက်ကြလဖဖြစ်ရှိပေးမနေသူလူဒါတဲ့ဖမပြီးလောင်နေဝိတာအခုကျွန်းအခွင့်အရေးကြီးဝိတာနော်လူအခွင့်ရေးစမဝန်ဒူလောင်ထဦးအောင်မျိုးမင်းချက်တာကွန်ခလောဝိတာချက်ကန်စီလောကြောင့်ဘူအခိုင်ယူဝန်ဒူလောင်ထအချက်ပုံကနော်လူအခွင့်ရေးစမအတာဩစာစပလီစီထအကိုင်းတီချက်မအတာဩစာအိုကီဒူနီဝိတာအကိုင်းလူအခွင့်ရေးစမအတာဩစာလူဒါအကိုင်းစပိပန်ချမနောတိပါဒူမပီလောင်နီအဝိဒါနောလောဝိဒါစီလောဂျပလန်နိုင်နေလေဒူဒကနောဘဝဂျုံတဲ့နောပယောင်တာခွာလောင်တီထရပဒါဝိဒါချက်တာကုဂျုံဘူဒါနိုင်ကဟုကတိဝိဒါလောဟမုံတန်လကတန်ကဘာထိုင်ဝိဒါချက်ပလန်ကရင်မြူတာအစီအယောခရလီတူကရန်လေဒူဒကနောပေါချီရဂျုံနောပယောင်တာခွာလောင်တီထရပဒါဝိဒါချက်တာကုဂျုံဘူဒါနိုင်ကကမလဟုကဘာတိဝိဒါယူခေအန်ယူထောက်ထောင်းဝိဒါစီလောဇူလိုင်လရဲ့တောင်ရဲနာယီမီနီရဲ့ချီခနောနတ်တန်ကွင်းပျောင်တာဩထချလောင်ကိုဒေါဒရနိုင်ချိမမပုတ်သားလပလို့ကြိဖာထောင်းကဲခွားလောင်ထန်ထရပလက်ကြုံဖန်ဘာချံပါကခမလို့ဟုရဘာတိခွဲဝိတာနော်လောဝိတာစီလောဘာတိထားမနေတဲ့ကြုံယူတိမောင်တန်စဲဟုန်ချိရဲ့နိုင်ညချိမီဟုန်ချိလိမ့်နိုင်စောကြောနိုင်ဝင်တန်ချိရဲ့နိုင်မနန်ဦးတန်ချိနိုင်စောကြောနိုင်သူလက်နိုင်တီစောကောင်းတန်စောဟုန်နိုင်ဟမင်းတန်ကနော်နော်သူရီစီတန်ချိနိုင်ညာဝင်းစုတန်ချိဟုန်နိုင်တီမလာရမိခိုင်နိုင်ချိရဲ့နိုင်တန်ကဘာထိုင်ဝိတာနော်ဒီရပါစီလို့ဇူလိုင်လလိတော့ကေမွန်ချလနာကြီးကတလိုင်ခင်းတဝဘူစာစောအီမေချွေအရောင်းနိုင်ချီကြောက်တကမျိုးစစ်စီရေကဲကိုပယောင်တာဖုန်နီဝိတာယူကွန်မနာယူတီထိုင်ကပရာအော်ဒါအီဒီရပါစီလို့ဇူလိုင်လနိုင်တော့ကေဝချင်နာနိခတဲ့ခါမယာတန်ရရေချီလက်တိုက်ရနော်စင်မတောင်တဝအိုလချာခါဝီတိုင်နာဖန်ဒူနိုင်ဘလောမုန်တော့ကနော်ညောင်ပိန်ကတော့ဘောင်ကိုလောင်တိတိဖာထောင်းဝေကိုဘာချန်ဘာကစန်းချောင်းတော့ဘူးစာမောင်မြက်ပြူတန်ချစ်လနဲ့ဘာထိုင်ဝေးတိုင်စီလို့ဂျပလန်နိုင်တန်မေချိခုလောင်ထောင်းပါကရင်မျိုးသားတက်မတော်နေစမနိုင်လောင်သုံးလောင်ချဝေးတာတိတ်တုံဘုတ်ကိုစီဦးစီချုပ်ဒုတိယဘုတ်ချုပ်ကြီးဇောဘော်ချော်ခဲ့တဲ့အတာဩစာဒီထောင်းဝေးတာဂျပလန်ကရင်ယူကရင်မျိုးသားအစီရုပ်ကိုသူလီအောင်ချုပ်ရေးလောင်တာမူတလိုက်ခရိုင်အပံငွေချိခုပလောင်ထောင်းပါကရင်အမျိုးသားတက်မတော်နေချက်တော်ချက်ကလေးတီဇူလိုင်လကိုသူလေးသုံးလောင်ချင်တိတ်ထုတ်ချက်မနိုင်လခနေတော့နေချရနေဇူလိုင်လရေတော့ကကရင်အမျိုးသားတက်မတော်နေမနေချက်တော်ချက်ကလေးကိုမပတော်လောင်ဝိတာမမတန်ရင်းငင်းချင်ရဦးရေကိုသုံးလောင်ချင်ဝိတာတိတ်ထုံတော့စီလောငွေချိခုပလောင်ထောင်းပါကရင်အမျိုးသားတက်မတော်နေချက်တော်ချက်ကလေးကိုကရင်အမျိုးသားတို့မြရေတက်မတော်ဒုတိယစီဦးစီချုပ်ဒုတိယဘူချုပ်ကြီးစောဘော်ချုပ်ဟဲစီရေချုပ်ဘူချုပ်မန်ရှာထူးကျော်ကရူကရင်မျိုးသားအစီအယုတ်ဘုကိုအမြဲတမ်းကော်မတီဝင်ဒုဗမှုကြီးစောအောင်စီတမဟာမှုဘုံမှုချုပ်စောကိနွင်းဒီတပန်ချမအကူကလန်ရဲဘော်တဲ့ကရင်မျိုးသမီးအစီအယုတ်တိတော်ဌာနအတာဝချတိလောင်တာမနေတဲ့နော်ရဲထောင်းအောင်အောင်ဖီဝိတာစီလို့ဂျပလန်လောင်ခိုင်ထောင်းနော်ငွေချိခုနေထောင်းပါကရင်မျိုးသားလူမြရေတက်မတော်နေ KNLD အောင်အောင်ချက်တာချက်လဲပတော်လောင်ဝိတာဂျပလန်ကရင်မျိုးသားအစီအယုတ် KNU မြစ်တဝဲခရိုင်တမဟာလေးတိုက်ကူဝေးကိုနေထုနေချိရဲကျူလိုင်လာရဲ့တောင်းထုံွေငွေချိခုနေထောင်းပါကရဲ့မြူသားလူမြောင်ရဲ့တက်မတော်နေဂုံပြူဝိတာချက်ပါချက်လဲပတော်လောင်ဝိတာယူ KNU နေတဝဲခရိုင်ထောက်ထောင်းဝိတာစီလို့ KNLD ကြောင်းအောင်ချက်ပါချက်လဲကိုကိုသူလေးအုပ်ချုပ်ချက်လောင်တာတမဟာလေးဌာနချုပ်လောင်လေးမွေဝေမဲတမီခီကိုကျူလိုင်လာရဲ့တောင်းကပတော်ဖြူဝိတာနော်လော်ဝိတာစီလို့ကြောင်းအောင်ဘုတ်ကို KNU နေတဝဲခရိုင်ဥက္ကဋ္ဌ KNLD တမဟာလေးတမဟာမူဒီဌာနဆိုင်ရာအကူကလတာပန်ချမအကူကလကရင်လူမြေအစီရောလှုပ်စုပူတာပေါင်းအကူကလဌာနဆိုင်ရာတာပေါင်းလေထောင်းအောင်းအောင်းဖိကန်ဖိပြဝိတာနော်ပြရပါစီလို့ချွန်နာကလူအန်ယူဂျီဗီဒီယိုစတောက်လေတပုတ်ဝင်ပါကနေတဲ့ကူရလေးစကောက်ချက်တာဒီမှာလို့ဆိုင
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆုံးပြေကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.8 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြ ကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်။မေသားနေ့နေ့ဆိုရရင်စက်တော်ရီတရင်အချက်အလက်တွေကိုပြပြကြည့်ချင်တာကထုတ်လင်းနေတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်တွေအားပေးနေတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်